မြန်မာနိုင်ငံဘက်တင်မှာကပဲထိုင်းနိုင်ငံကတောင်ရာရီမီးရှို့ရာကနေထွက်ပေါ်လာတဲ့မီးခိုးတွေနဲ့တော်မီလောင်ကျွမ်းရာကထွက်လာတဲ့မီးခိုးတွေဟာဒါချီလေးမြို့တစ်မျိုးလုံးကိုဖုံးနေတာလို့ဒါချီလေးခင်အုပ်ချုပ်ရေးမှူးဦးမြင့်နိုင်က RFA ကိုဒီကနေ့ပြောပါရယ်လက်ရှိမှာရှမ်းပြည်နယ်ပတ်ဝန်းကျင်ထိန်းသိမ်းဦးစီးဌာနရဲ့တိုင်းဒါချက်အရလက်ရှိလေးလူတဲ့အမုံပါဝင်မှုဟာလေးလူအရေးအသွေးညွန်ကိန်း900ကျော်လာပြီဖြစ်တယ်လို့သိရပါရယ်မီးခိုးတွေများပြားလာတဲ့အခြေအနေနဲ့ပတ်သက်ပြီးဒါချီလေးမြို့မှာနေထိုင်တဲ့ကိုစောလာမင်းကို RFA ကဆက်သွယ်မေးမြန်းရမှာ
အခုလောလောဆယ်တော့မျက်စိတွေလူတိုင်းလူသားမျက်စိတွေဆက်နေရတဲ့အခြေအနေဖြစ်နေတော့ကျတော့အသက်ရှူရလဲနည်းနည်းကျတဲ့အခြေအနေဖြစ်နေဒါပေမဲ့မြို့ထဲမှာတော့လောဆယ်ပေးနေရကြည့်မြူမုံတွေပဲမြူမုံကမနှက်ခင်းကြတဲ့အချိန်ကပုံများတယ်နောက်ကျတော့အခုဆိုလဲတနေ့ကိုအရင်ကဆိုဒါမျိုးတစ်ခါမတုံဘူးအခုလောဆယ်တော့စစ်စင်းစေးခက်နေရတဲ့အခြေအနေကိုဖြစ်နေပြီမျိုးလုံးကလည်းနီးရဲတဲ့အခြေအနေဖြစ်နေဒါလူတိုင်းကြီးကြုံနေရအနေတို့တနေရာတနေရာကြည့်တော့အဆောင်ကပေ300လောက်ဆိုရင်ကောင်းတဲ့ကိုယ်မမြင်ရတော့အခြေအနေဖြစ်နေပြီလောဆယ်ရတော့
မိကိုတွေဟာမတ်လ30ရက်နေ့မနက်ကစပြီးတိတိတသားများလာခဲ့ရကနေဒီကနေ့မှာတော့ပိုဆိုးလာတာဖြစ်ပါတယ်လက်ရှိမှာတော့တာချီလေးခရိုင်စီမံခန့်ခွဲမှုကော်မတီကဥဆောင်ပြီးမိသက်တပ်ဖွဲ့အကူအညီနဲ့ရေမုံတွေဖျန်းပေးတာလုပ်နေတဲ့အပြင်မလို့အရင်အိမ်ပြင်မထွက်ကြဖို့နှိုးဆော်ထားတယ်လို့နှာခေါင်းစီး3000နီးပါးဖြန့်ဝေထားတယ်လို့သိရပါတယ်အုပ်ချုပ်ရေးမှူးအဖွဲ့ကပြင်ဆင်ထားတဲ့အခြေအနေကိုတာချီလေးခရိုင်အုပ်ချုပ်ရေးမှူးဦးမြင့်နိုင်ကအခုလိုပြောပါတယ်
မီးခိုးကရေဒီတရက်နှစ်ရက်တော့မီးခိုးတော့များလာတော့မီးခိုးများဆိုတော့မီးခိုးတော့များတယ်ညတို့ဟိုလေလူတိုက်တာလိုက်တဲ့ချိန်ကျတော့မီးခိုးများတယ်ဆိုတော့ဟိုလေလူတို့ကပါတဲ့အမှုံတွေများတာပေါ့အမှုံပါတဲ့ညုံငိမ့်ကတော့ညီလေးတိုက်တာတဲ့နှုံငိမ့်ကတော့မြင့်တာပေါ့ဒီကအဲ့လေလူတွေမှာပါတဲ့ဒီအစိတ်တော့ဖြစ်တဲ့ကာဗွန်မိုနောက်ဆိုက်တို့နိုက်ထရိုဂျင်ဒီအောက်ဆိုက်တို့အဲ့ဒီပါဝင်မှုနှုံတာတော့နည်းနည်းပဲရှိကျလို့လားတော့လေလူတွေမှာဒီအောက်ဆီဂျင်ကကိုယ်တော်ရခိုင်နှုံတဲ့အထက်မှာရှိကြပါတော့ရှိတဲ့အတွက်သူကဟိုမီးခိုးတာမှိုင်းနေတယ်ဒါပေမဲ့သူအောက်ချင်မှာတော့ဒီအသက်ရှူမှုဆိုင်ရာကတော့ကြရမှုပါ냐တော့သိမဖြစ်ဘူးပေါ့။မျက်စိဆက်တာတော့မိဘမိုင်းများလာရင်ဟိုတို့မျက်စိဆက်တာတော့ရှိတာပေါ့။ဒါပေမဲ့တို့ဟိုအသက်ရှူကြတာတို့ဘာတို့ညာတို့ဟိုအသက်ရှူလမ်းကြောင်းဆိုင်ယောဂတွေပါ냐ဖြစ်တာတော့ခုချိန်ပြီးတော့တို့ဒီမှာတော့ပြောမှတော့မရှိသေးဘူးပေါ့။ဒါတွေကိုလည်းတို့နေ့စဉ်နဲ့များတော့တို့တတ်နိုင်တဲ့အနေအထားနဲ့တော့လုပ်ပေးနိုင်ရှိပါတယ်။ဒါပါဆိုဟိုဒီနေ့စဉ်နေတို့တိုင်းလာလို့ရတဲ့ရက်လက်တွေကိုဒီဒီလိုနေ့စဉ်တရင်ထုတ်ပြန်ပေးရအောင်နော်။နောက်တစ်ခါတော့အဲ့အပြင်ထွက်လို့ရှိရင်ဒီမတ်စီတက်ဖို့တတိယရက်ကိုလည်းအိမ်မနေဖို့ကလေးတွေအိမ်မနေဖို့အသိပညာကြောင်ကြားပေးလို့ပဲဒီမတ်စီတွေတို့လည်းဖြန့်ဝေပေးထားတာအခုဆိုလည်း2000ကျော် 3000 နီးပါးလောက်ရှိပြီပေါ့။အဲနောက်တစ်ခါတော့ဒီလေထုထဲမှာရေငုံရေမွားတွေရှိအောင်ပေါ့။တို့ရှိမှာတော့ဟိုတတ်နိုင်တာတော့ခုရှိမှာတော့မိသက်ကားရှိတော့ဒီမိသက်ကားရဲ့ရေငုံရေမွားတွေနဲ့ပဲနေ့စဉ်တစ်နေ့ကို2ချိန်3ချိန်ပေါ့နော်။ကြီးတဲ့မိသက်ကား4နီးလောက်နဲ့ကိုတို့နေ့စဉ်တော့ချမ်းပြီးတော့လုပ်ရခောင်းရပေးတယ်။
ထိုင်းမြန်မာနယ်စပ်ကော်မတီဝင်ဖြစ်တဲ့ဒေသခံဦးဆိုင်လုံးစံခတ်ကလည်းလက်ရှိသူခန်းစားနေရတဲ့ပေါ်အခုလိုပြောပါတယ်
တော်တော်လေးကိုမလွယ်ဘူးတော်တော်လေးဆိုးရင်းနေရတယ်ယူရီးယားဘက်မှာတော့မှကျွန်တော်တို့ရှင်းလိုက်ရှင်းပိုင်ကိုသူကအနီရောင်ရှင်းအနီအဆုံရှင်းတော့တမတ်ပြီးကျွန်တော်ဘက်ကသူရတော့မြင့်နေတယ်ကျွန်တော်တို့ဖြစ်ပြနေတယ်ဟောတိုက်နာမှုရပါဘောနော်ကျွန်တော်ရဲ့မှာမှသူရဲ့ပုံများနေဟိုဘက်မှာတော့မြန်အန်ဒီရဲ့ရှင်းကိုတမတ်နေပြီကျွန်တော်ဘက်မှာတော့ပိုဆိုးရပေါ့ဗျာမမဝဝလေးတွေပဲမြင်ရတော့ပေါ့ခုဝေးမမြင်ရတော့ဘူးအဲ့မဲ့သွားနေကြတာပဲအဲ့လိုကိစ္စတွေရှိရဲရောထွက်နေတာပဲမတတ်နိုင်ဘူးလေနော်အတက်ရှူရန်ကြောင့်ပိတ်တာတော့မရှိဘူးမျက်လုံးဖွင့်မဖွင့်နိုင်တာတခုမျက်လုံးဆက်တယ်အတိတ်ကတော့ဗျာမိုးတူရွာပေးနိုင်မရမယ်ဗျာဒီတိုင်းကြီးကကျွန်တော်တို့လက်ပူတိုက်ပြီးမှလုံနေမယ်ဆိုလို့ရှိရင်တော့ဒီမိရကနဲ့ရေဖြန်းဖို့ကလည်းကျွန်တော်တို့ရှင်မှာမိရကလည်းငါးထပ်လောက်ပဲတက်ဖြန်းနိုင်တဲ့အချိန်ဒီမှာဆိုတော့အဆင်မပြေနိုင်ဘူ
းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့လူမှုဝန်ထမ်းကေဇယ်ကြီးနဲ့ပြည်လည်နေရာခြားသားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးနဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ထံအသိပေးအကြောင်းကြားထားတဲ့ပြင်ထိုင်းမြန်မာနယ်စပ်ကော်မတီကနေတစင်လဲတပ်ဖက်ထိုင်းနိုင်ငံကိုနှီးပညာရအကူအညီတောင်းသွားမယ်လို့ဦးဆိုင်လုံးစံခတ်ကပြောပါရယ်လက်တလောထိုင်းနိုင်ငံကချင်းမိုင်နဲ့ချင်းရိုင်းတို့မှာလည်းအလားတူမီးခိုးငွေတွေဖုံးလွှမ်းနေတဲ့အတွက်အရေးပေါ်ကေဇယ်ကြီးတွေလှုပ်ဆောင်နေကြတယ်လို့သိရပါရယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ